မြောက်ကိုရီးယားနဲ့တင်းပါနေတဲ့ကိစ္စကိုငြင်းပြန်စွာဖြေရှင်းနိုင်ဖို့အမေရိကန်ဘက်ကနီလန်းရှာနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တင်းနေလာနေက Twitter လူမှုကွန်ရက်မှာရေးသားချက်ကစစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်။ပရိပခါကိုတန်တမာရေးနီးလန်းနဲ့ငင်းချန်းစွာဖြည့်ဆင်းနိုင်ရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံနယူးဒေလီကိုရောက်ရှိနေတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုသွားပါတယ်။အမေရိကန်အိန္ဒိယဆက်ဆံရေးတိုးတက်ခိုင်မာရေးအိန္ဒိယတာဝန်ရှိသူတွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဆွေးနွေးဖို့အိန္ဒိယကိုရောက်ရှိနေတာပါ။ချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်မြောက်ကိုရီးယားအစိုးရတိတ်ပြီးကြားကြားခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာမနေ့တနင်္လာနေ့ကရေးသားခဲ့တာပါ။အမေရိကန်သမ္မတတာဝန်ယူထားသူတဦးအနေနဲ့ဒီလိုပြောတာဟာရှင်းရှင်းလင်းလင်းစစ်ကြေညာလိုက်တာပဲဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုကသတင်းထောက်တွေကိုမနေ့တုန်းကပြောခဲ့ပါဗျ။မြောက်ကိုရီးယားအပေါ်အမေရိကန်ကစပြီးစစ်ကြေညာတယ်ဆိုတာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ကဘာကြီးကမမေ့ဖို့လိုတယ်လို့လည်းပြောဆိုခဲ့ပါဗျ။သမ္မတရဲ့ Twitter မှာရေးသားချက်အပေါ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ကြောက်ယူမှုကအတိအကျမရှိဘူးလို့လည်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဆာရာဟက်ကဗီဆန်နာကတုံ့ပြန်ထားပါတယ်ရှင်။